မင်္ဂလာပါရှင်ဦးစိတ်သူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီဒီတစ်ပတ် UTP ဥက္ကဋ္ဌဥကြောင်မြင့်ပြဿနာဘလောက်ထိကင်တွယ်ဖို့လိုတယ်လဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစိတ်သူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့ကနေပြည်တော်တမရအိမ်တော်မှာထောင်ပြေးမှုနဲ့ဖမ်းဆီးထားတဲ့UDV ခေါ်နေစီပါတီဥက္ကဋ္ဌဦးကျော်မြင့်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်။နိုင်ငံတော်တိုင်ပင်ခံရုပ်ဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကရှင်းလင်းတာဖြစ်ပြီးဦးကျော်မြင့်အကြောင်းတစ်ခုတည်းကိုပဲပြောဆိုခဲ့တာပါ။ဦးစော်ထေးရဲ့ရှင်းလင်းချက်အရ UDV ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုအကြောင်းအရာအလိုက်အဖွဲ့ပေါင်းစုံနဲ့စစ်ဆေးနေတာဖြစ်ပြီးပြည်ပြမှုမရှိသေးဘူးလို့သိရပါတယ်။စစ်ဆေးနေတဲ့ကိစ္စတစ်ခုဖြစ်တာနဲ့အညီသတင်းတော့တွေမေးမြန်းသမျှကိုအပြေအဝပြန်ဖြေမပေးနိုင်သေးသလိုရှင်းလင်းပြောပြခဲ့တဲ့ငွေကြေးပမာဏပိုင်ဆိုင်မှုလုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့လည်းအတည်ပြုနိုင်သေးတာမဟုတ်ပါဘူး။ဒါကြောင့်လည်းဦးစောထေးကကနဦးထုတ်ဖော်ချက်အဖြစ်ပြောဆိုသုံးလုံးခဲ့တာတွေ့ရပါတယ်။ UDP ပါတီဥက္ကဋ္ဌနဲ့ပတ်သက်ပြီးအစိုးရဘက်ကဘာတွေဖော်ထုတ်နိုင်ခဲ့သလဲ။ဘာတွေဆက်ပြီးဖော်ထုတ်ဖို့ကြံနေအောင်မလဲ။သူ့ရဲ့ UDP ပါတီကရောဘာဆက်ဖြစ်လာမလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ကူရပါအဲ့ဒီကိစ္စအကြောင်းလေ့လာတင်ပြသွားပါမယ်
။အင်ဂျူရောသတင်းစာရှင်းလင်းပွဲမှာညွှန်ကြားမှုချုပ်ဦးစော်ထေးရဲ့ရှင်းပြချက်အကျဉ်းချုပ်ကအခုလိုပါ။ဦးကျော်မြင့်ရဲ့ထပ်ဆိုချက်အရသူဟာ1996ခုနှစ်ကမန္တလေးပြည်သူ့စေယုံကြီးအချုပ်ကနေထွက်ပြေးခဲ့ကြောင်းနေဆက်ကနေတဆင့်ထိုင်းနိုင်ငံဘန်ကောက်မှာတလနေထိုင်ခဲ့ကြောင်းအဲ့ဒီနောက်နော်ဝေးနိုင်ငံအော့စလိုမြို့ကိုရောက်ပြီး3လလောက်နေထိုင်ခဲ့ကြောင်းအဲ့ဒီနောက်နိုင်ငံရေးခိုလုံခွင်းနဲ့အမေရိကန်နိုင်ငံကိုရောက်ပြီး2011ခုနှစ်ဝင်းကျင်ထိနေထိုင်ခဲ့တယ်လို့ဆိုပါရယ်2012ကနေ2014ထိကနေဒါနိုင်ငံဗန်ကူးဗားမှာနေထိုင်ခဲ့ကြောင်း2012ခုနှစ်မှာတရုတ်နိုင်ငံကူမင်းကိုရောက်ခဲ့ကြောင်း2013ခုနှစ်မှာတရုတ်နိုင်ငံကနေမြန်မာနိုင်ငံကိုတရားမဝင်ဝင်ရောက်ခဲ့ပူကြောင်းထွက်ဆိုခဲ့တယ်လို့ဆိုပါရယ်ဦးကျော်မြင့်ကသူကနေဒါနိုင်ငံမှာနေထိုင်စဉ် Maple LeafReforestation company ကိုတည်ထောင်လုပ်ကိုင်ခဲ့ပြီးတံပိုးကြီးမျိုးစေ့တွေပြိုးပင်တွေပြုပြင်ပြန်ပွားရေးကိုနိုင်ငံအနှံ့ဖြန့်ဖြူးရောင်းချခြင်းနဲ့ပြိုးပင်စီမံကိန်းလုပ်ငန်းတွေကိုလုပ်ကိုင်ခဲ့တဲ့အကြောင်းကနေဒါနိုင်ငံမှာရှိတဲ့ CBC Bank, RDC Bank နဲ့ TD Bank တွေမှာငွေစည်းတွေဖွင့်လှစ်ပြီးအမေရိကန်ဒေါ်လာ25သန်းလောက်နဲ့ညီမျှတဲ့ကနေဒါဒေါ်လာ33သန်းစုဆောင်းနိုင်ခဲ့တယ်လို့ဆိုပါတယ်2013ခုနှစ်စက်တင်ဘာလရောက်တော့အဲ့ဒီငွေတွေကိုဘဏ်ကနေထုတ်ယူပြီးသူကကနေဒါဒေါ်လာ18တန်းကိုယူကျန်ငွေ15တန်းမိသားစုကိုပေးပြီးတရုတ်နိုင်ငံကူမင်းကိုထွက်လာခဲ့တယ်လို့ဆိုပါတယ်။ဥကြောင့်မြင့်တရုတ်နိုင်ငံကူမင်းကိုယူသွားတယ်ဆိုတော့ကနေဒါဒေါ်လာ18တန်းဆိုတာအမေရိကန်ဒေါ်လာ13တန်းလောက်နဲ့ညီမျှပါတယ်။နောက်ပိုင်းဥကြောင့်မြင့်ရဲ့ငွေကြေးလွှဲပြောင်းမှုရင်းနှီးမြှုပ်နှံမှုဆိုင်ရာတွေကိုနှိုင်းယှဉ်ရလွှဲကူအောင်မြင်တာအောင်မြန်မာကျပ်ငွေအစားဒေါ်လာနဲ့ပဲတွက်ချက်ဖော်ပြသွားပါမယ်
။ဦးကျော်မြင့်ဟာအဲ့ဒီငွေတွေနဲ့မြန်မာနိုင်ငံထဲတရုတ်ပြည်ကကုန်ပစ္စည်းတွေတင်သွင်းတယ်မြန်မာကုန်သည်တွေစီမှာရင်းနှီးမြှုပ်နှံတယ်ကုန်သွယ်မှုတွေလုံတယ်လို့ပြောပေမဲ့ဘလို့အထောက်ထားမှမတွေ့ရဘူးလို့ဦးစောထေးကဆိုပါတယ်။ဘူဘန်ရဲ့စစ်စစ်ပေးချက်အရ2015ခုနှစ်တနှစ်ထဲမှာပဲဦးကျော်မြင့်ဟာတရားမဝင်ဟွန်ဒီငွေလွှဲတွေကနေတစ်ဆင့်တရုတ်နေဆက်ကနေ United Arab Bank နဲ့ဧရာဝတီဘဏ်မှာဖွင့်ထားတဲ့ဒူဘိုင်အကောင့်တွေထဲအမေရိကန်ဒေါ်လာ12သန်းခွဲလောက်နဲ့ညီမျှတဲ့မြန်မာကျပ်ငွေတွေလွှဲပြောင်းရယူခဲ့တယ်လို့ဆိုပါတယ်။ဥကြုံမြစ်ပိုင်ဘဏ်စည်း6ခုကနေ2015ကနေ2020အထိဘဏ်ဒိုးသက်သက်ဒေါ်လာ12သန်းကျော်ရတယ်လို့လည်းဆိုထားပါတယ်။အဲ့ဒီငွေတွေနဲ့ပတ်သက်ပြီးဥကြုံမြစ်ဟာလူ19ယောက်ကိုဒေါ်လာ3သန်းကျော်လောက်ငွေချေးတာကနေဒေါ်လာ4သိန်းနီးပါးအတိုးရတယ်လို့ဆိုပါတယ်။ရင်းနှီးမြှုပ်နှံမှုမှာဒေါ်လာ3သန်းကျော်လောက်ထည့်ထားရကနေအကျိုးမြတ်ဒေါ်လာ3သိန်း4000လောက်ရတယ်လို့ဆိုပါတယ်2015ကနေ2020အထိဥကြော်မြေရတဲ့ဗန်ဒိုးချင်းငွေတို့ရင်းနှီးမြှုပ်နှံမှုအကျိုးမြတ်စုစုပေါင်းဒေါ်လာ12သန်းနီးပါးဝင်တယ်လို့ထွက်ဆိုကြောင်းဦးစော်ထေးကပြောပါတယ
်ဒီငွေကြေးသုံးစွဲမှုနဲ့ပတ်သက်လို့ဥကြော်မြေဟာလှိုင်မြို့နယ်က International City Hotel ဝယ်ယူဖို့ဒေါ်လာ9သိန်းမှော်ပြီးမှလဲနဲ့ဥယျာဉ်မြေ164ဧကဝယ်ဖို့ဒေါ်လာ9တန်းနီးပါးပြင်ဦးလွင်ပြင်စာကမြေ9ဧကပန်းလိုင်ကောက်ကွင်းအိမ်ရာကမြေနဲ့အိမ်နေပြည်တော်ပုပ္ပတီဗီကမြေ9ဧကအားလုံးစုစုပေါင်းအမေရိကန်ဒေါ်လာ1တန်းနီးပါးလောက်နဲ့ဝယ်ယူခဲ့ပြီးဒေါ်လာတန်ပေါင်းများစွာကုန်ကြမဲ့အဆောက်အုံတွေကောက်ကွင်းတွေဒ ဒီဆောက်ထားခဲ့တယ်လို့ဆိုပါရယ်။ဥကြောင့်မြင်ဟာသူတီထောင်ထားတဲ့UDP ပါတီအတွက်ကိုတော့ဒေါ်လာ70ကျော်လောက်အကုန်ကြခံတုံးဆွဲထားတယ်လို့ဆိုပါရယ်။အဲ့ဒီမှာရက်ကြီးကနေပြည်နယ်နဲ့တိုင်းစင်ပါတီတာဝန်ခံတွေကိုလာဆောင်ဝေးပေးချေတာ ပါတီရုံးခန်းတွေနဲ့ပါတီစည်းရုံးရေးတွေအတွက်တုံးဆွဲလာပြီးပါဝင်ပါတယ်။ဥကြောင့်မြင့်ရဲ့ကနက်ဦးထွက်ဆိုချက်တွေကိုကြည့်ရင်တန်တရားဖြစ်စရာအချက်တွေအများကြီးပါဝင်နေတာတွေ့နိုင်ပါတယ်။ဥပမာသူဟာ2025ခုနှစ်မှာကနေဒါကိုပြောင်းရွှေ့ပြီးစီးပွားရေးလို့2023မှာတနှစ်ကျော်အချိန်ရောက်လာတဲ့အခါအမေရိကန်ဒေါ်လာ25ငါးသန်းလောက်ပိုင်ဆိုင်တဲ့အထိချမ်းသာလာတဲ့တကယ်တထေးဖြစ်လာတယ်ဆိုတာတကယ် ကျွန်တော်တို့နိုင်ငံကခုမင်းကိုသွားအဲ့ဒီငွေတွေမြန်မာနိုင်ငံနဲ့ဟွန်ဒီငွေလွှဲပို့အဲ့ဒီငွေတွေနဲ့ရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးလုပ်တဲ့ဆိုပြီးရုပ်တရှိအောင်ဖန်တီးထားတဲ့ဇလန်တပုတ်နဲ့စင်တူနေပါတယ်။နေဆက်ကနေ2015တနှစ်ထဲဒေါ်လာ12တန်ခွဲကျော်လွှဲခဲ့တယ်လို့ဆိုထားပေမဲ့9နှစ်အတွင်းဘန်စီရေးချောက်ခုကနေအတိုးရလာကြီးပဲဒေါ်လာ12တန်ကျော်ရှိနေတာကတော့မဖြစ ดอลลาร์สักจะตันเราอยากบุษย์ดอลลาร์สักเชตันกูตัวย่อเยี่ยมบ้าลงว่าไม่ทบไปท่าบ้ามางานนี้จะมายาลานายเมปประมาณน่ะบ้าปลุกแบบพี่อุตส่าห์ที่การออุจอมีเอไปใส่มุสุสุบ้าดอลลาร์สักคนนั้นจะเราชีเดลุสุบีและด้วยมาดีเทปปุ่มยานายเดลุสุท่าบ้าเลยดอลลาร์สักตรงนั้นเราไปลาบีเดียวนายเงินเด็กอันนี้คู่เวลาดูเดียวฮะเวงเวียแล้วไม่ยายามชีเว
งานนี้จุดดอลลาร์เลี้ยงมาเกะตัวบัวลามุกาเลยไม่ยอมจีนายเสียบ้าเจ็บบ้าปีดวาเลยอุจอมีจะเอาตัวนี้มาชิลล์มวยฮะปาร์ตี้อุท่าอุจอมีเย่ยาสูบมุเนสัยเนี่ยไปตัวเย่ไปใส่มุเนยูดีบีปาร์ตี้ตัวตัวสวยมุซาดารีปีเราซื้อยูกับเวกกอมเชนซีเปโบบีนั่งเงี้ยปาร์ตี้เนี่ยมาปูดีเนี่ยใส่ยาอุบลีเนี่ยนิสโอนีเนี่ยชิมชีซึ่งเส้นไหนบุเตียบีอาทาร่ากูอ่ะฟีเปโลเย่เปโบยาบาร์เลยดีด้วยเต็มใจกันมาปีเราซื้อยูก ပဲဖြစ်တာမျိုးဖြစ်ကောင်းဖြစ်လာနိုင်ပါတယ်ဒါပေမဲ့ဒီထက်ပိုရေးကြီးတာကဥကျော်မျိုးစီငွေကြီးလာရလမ်းကြောင်းနဲ့သူ့ရဲ့လောက်ရတဲ့ဟာမြန်မာနိုင်ငံရေးနဲ့မြန်မာအချုပ်အချာအာဏာကိုထိပါတဲ့အခြေအနေမျိုးရှိနေမရှိနေဆိုတာမျိုးအထိအသေးချာစုံစမ်းစစ်ဆေးဖော်ထုတ်ရေးယူဖို့လိုအပ်နေဖြစ်ကြောင်းပါ
Thank you.